ပြည်ထောင်နိုင်ငံနိုင်ငံသားကြီးနဲ့ဒနာသဟာရရုံးဝန်ကြီးဟျူဂိုဆွာယာဟာမြန်မာနိုင်ငံကိုဒုတိယအကြိမ်ရောက်ရှိနေပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အပြင်မြန်မာအစိုးရဝန်ကြီးတွေနဲ့တွေ့ဆုံမှုရှိပါတယ်မြန်မာနိုင်ငံကိုဒီကနေ့ပဲရောက်လာတဲ့နိုင်ငံသားကြီးဝန်ကြီးဟျူဂိုဆွာယာဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးရာပြုပြင်ပြောင်းလဲမှုအပါအဝင်ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်ပြီးမြန်မာခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ဒီနေ့ဟာမြန်မာနိုင်ငံအတွက်အထူးအရေးကြီးတဲ့နှစ်တစ်နှစ်ဖြစ်ကြောင်းပြီးခဲ့တဲ့3နှစ်အတွင်းမှာလည်းအများကြီးလှုပ်ဆောင်ခဲ့တာဖြစ်ကြောင်းနဲ့အခုတစ်ခေါက်ဒုတိယအကြိမ်မြန်မာနိုင်ငံခီးစဉ်မှာတိုးတက်မှုတွေကိုမျက်မြင်တွေ့ရတဲ့အတွက်ဝမ်းမြောက်မိကြောင်းမစ္စတာဆွာယာကနေပြည်တော်မှာပြောကြားပါတယ်သူကပဲဆက်ပြီးမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးမှာဆောင်ရွက်စရာတွေအများကြီးရှိနေပြီး2015ခုနှစ်မှာဒီမိုကရေစီနည်းကြရွေးကောက်ပွဲကျင်းပနိုင်ဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကဘယ်လောက်အရေးကြီးသလဲဆိုတာကိုအရေးတကြီးအတိပေးခြင်းပါတယ်လို့မစ္စတာဆွာယာကပြောပါတယ်။ရခိုင်ပြည်နယ်နဲ့ပတ်သက်ပြီးလဲဗီဒီယိုအစိုးရအနေနဲ့အထူးစိုးရိမ်မှုရှိတယ်ဆိုတာရှင်းရှင်းလင်းလင်းပြောခြင်းပါတယ်လို့မစ္စတာဆွာယာကဆိုပါတယ်။အခုတလောဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကလူသေဆုံးမှုနဲ့ပတ်သက်ပြီးမြင်သာထင်သာရှိတဲ့စုံစမ်းစစ်ဆေးမှုလှုပ်ဆောင်ဖို့ကိုလည်းမစ္စတာဆွာယာကတိုက်တွန်းသွားပါတယ်။ဝန်ကြီးဆွာယာဟာမနက်ဖြန်မှာကချင်ပြည်နယ်ကိုတွားရောက်ဖို့ရှိပြီးကြာသပတေးနေ့မှာတော့ရန်ကုန်တက္ကသိုလ်မှာမိကွန်းပြောကြားမှာဖြစ်ပါတယ်။